कंपनी हुआवे का रोले कबाबों में 5G को ये ने 600 नहीं में अस्वा अठासों स्मार्टफोन सोपिरो में 30 स्मार्टफोन रे उपयोगा भी ना कुदान्यो हु।
हो दे मस्मिया मोआ डी रीथिंक पॉसिबिलिटीज पिनाई जिरु बियां सेंसर्स रे सामोने में सके रे में 30 हुआवे स्मार्टफोन रे का अनागत निपिन्यारे ने त्वे तोने स्वान शीरलु सुबिरो सेप्टेम्बर लास्ट को ये ने का में सके रा भया।
ဖရက်ရှင်စမတ်ဖုန်း which is about 5G the dual architecture is not only for today it's also about the computer for future 5G ကိုရဲ့နဲ့ချိတ်ဆက်သုံးနိုင်မယ်ပထမဆုံးစမတ်ဖုန်းအစ်စ်လို့ဆိုပြီးတော့ဟွာဝေးရဲ့အယောင်ဆိုင်ရာအကြီးအကဲရစ်ချတ်ယူကဂျာမနီနိုင်ငံမြူးနစ်မှာလုပ်တဲ့ဖုန်းတဲ့မိတ်ဆက်ပွဲမှာပြောသွားတာပဲဒီစမတ်ဖုန်းကဒီကနေ့အတွက်တည်းမဟုတ်ဘူးအနာဂတ်နည်းပညာတွေအတွက်ပါရည်ရွယ်ထွန်းထားတဲ့ရှေ့ပြေးစမတ်ဖုန်းလို
ာပြီးမဲ့ပုံမှန် Android ဖုန်းတွေလိုမျိုး Google ရဲ့ App တွေမပါတော့တဲ့ဖုန်းသစ်တွေကဝယ်သူကိုဆွဲဆောင်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေကရှိနေတယ်ဗျ
။တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာတွေအပြင် Huawei ကုမ္ပဏီကိုပိတ်မှတ်ထားပြီးတော့ American အစိုးရကပိတ်ပင်မှုတွေလုပ်ထားတော့ American နည်းပညာလုပ်ငန်းတွေအနေနဲ့ဒီအစိုးရရဲ့ခွင့်ပြုချက်မရဘဲနဲ့နည်းပညာတွေကိုရောင်းလို့မရတော့ဘူး။အဲ့ဒီအတွက် Huawei ကအသစ်ထုတ်မဲ့ smartphone တွေထဲမှာ Gmail တို့ Google Map တို့ Google Chrome တို့ YouTube တို့လိုမျိုးလူသုံးများတဲ့ App တွေအတွက် Google ကသုံးခွင့် license ကိုမရောင်းနိုင်တော့ဘူး။အရေးကြီးဆုံးကတော့ App တွေကိုဝယ်ခြင်း download လုပ်ခြင်းသုံးတဲ့ Google Play Store ရဲ့ဝန်ဆောင်မှုကိုလည်းပေးလို့မရတော့ဘူးလို့ Google ကပြောထားတယ်လေ
။အဲ့ဒီ App တွေက Android စနစ်သုံးဖုန်းတွေအတွက်အဓိကပဲဗျ။တခုတော့ရှိတယ်ဒီ Huawei Mate 30 ဖုန်းသစ်တွေကိုတော့ Android စနစ်နဲ့ပဲလည်ပတ်မယ်လို့တော့ပြောထားတယ်။လောလောဆယ်တော့နောက်ဆုံး version ဖြစ်တဲ့ Android 10တော့ဖြစ်မယ်ဗျ
။ Android 10လို့ပြောပေမဲ့အဲ့ဒါကအခြေခံ Android စနစ်ရဲ့ Android စနစ်တွေက open source ဖြစ်တာမဟုတ်လို့အဲ့ဒါကတော့ဘယ်သူမှစိုးသုံးလို့ရတယ်။ license တွေဘာတွေဝယ်စရာမလိုဘူး။ဒါပေမဲ့သူ့ဖုန်းလိုအပ်ချက်နဲ့လိုက်ပြီးတော့လိုအပ်တဲ့ app တွေဝင်ဆောင်မှုတွေတော့ဘာမှမပါဘူး။ phone design နဲ့အရေးအတွေ့ရပြန်နေပေမဲ့လူသုံးများတဲ့ app တွေမပါတာကတော့ပြောစရာဖြစ်မယ်လို့ Android အတိုင်းဝိုင်း Android PID ရဲ့အကြီးအကဲ editor Stefan Helgert ကပြောပါတယ
် The hardware and the build quality seem super premium also the design is super nice it is built
in When a phone ရည်သွေးကတော့ထိတ်တန်းပါ design ကလည်းအရန်ကောင်းပါတယ် 5G ကိုရဲနဲ့ထိတ်တိုင်းပဲ camera ကလည်းများကြီးပိုကောင်းလာပါတယ်ဒါပေမဲ့အားလုံးချုပ်ကြည့်မယ်ဆိုရင် Google ဝန်ဆောင်မှုတွေကိုဘလောက်ရနိုင်မလဲဆိုတာကိုတော့အားလုံးမေးခွန်းထုတ်နေကြပါတယ်
အမေရိကန်နိုင်ငံရဲ့လုံခြုံရေးကြောင့်ဆိုပြီးတော့အမေရိကန်လုတ်ပစ္စည်းတွေနဲ့နည်းပညာတွေ Huawei ကိုမရောဘူး Trump ဆိုရကအခုနှစ် March လမှာမိတ်ထုတ်ခဲ့ပြီးကြတဲ့က Huawei ကသူ့ရဲ့စီးပွားရေးမထိခိုက်အောင်လို့ကြိုးစားနေပုံရပါတယ်။လက်ရှိရှိနေပြီးသား Huawei smartphone တွေမှာ Google ရဲ့ software တွေကို73ခွင့်အမေရိကန်ဆိုရကယာယီခွင့်ပြုထားပေမဲ့အသစ်ထွက်မဲ့ Mate 30 ဖုန်းတွေမှာတော့သုံးလို့ရမှာမဟုတ်ဘူးဗျ။
လက်ရှိမှာ Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာဒုတိယနေရာရထားတာကလည်းအဲ့ဒီ software တွေ app တွေကြောင့်ပဲလေအဲ့ဒါတွေမပါတော့ရင်တော့ဒီဖုန်းကိုဝယ်ကြတော့မှာမဟုတ်ဘူးလို့ Stefan Helgert ကတော့သုံးသပ်တယ
် I don't think they're going to buy this thing as easily as they would with Google Play service
Google Play ဝင်ဆောင်မှုပါတဲ့ဖုန်းလို့တော့လွယ်လွယ်ဝယ်ကြလိမ့်မယ်ကျွန်တော်မထင်ပါဘူးဘာကြောင့်လဲဆိုတော့အလုပ်ရှုပ်မယ်လေ Google Play ဝင်ဆောင်မှုတွေရအောင်လုပ်နိုင်မယ်ဆိုရင်တော့လိုတဲ့ app တွေတုံးလို့မရဘူးဆိုရင်အဲ့ဒီဖုန်းတုံးတဲ့လူလည်းရှိမှမဟုတ်ပါဘူ
းဖုန်းထဲမှာသူပြောသလိုပဲကိုတုံးနေတဲ့ app တွေအလွယ်တကူမပါတော့ဘူးတုံးချင်လို့ရှိရင် browser ကနေအဆင့်ဆင့်သွားပြီးတော့တုံးလို့ရအောင်တော့လုပ်ချင်လုပ်လို့ရမယ်ဒါပေမဲ့အလုပ်လျှောက်တဲ့လူတိုင်းလည်းလုပ်ချင်မှလုပ်တတ်မှာလေအလွယ်တကူတုံးလို့မရတာကအတားအဆီးတစ်ခုဖြစ်တယ်လို့ Tech Magnet နည်းပညာကုမ္ပဏီက Stefan Varenger ကတော့ယူဆတယ်
So for me I use all the Google services for my business because I work basically on YouTube all the time and if I don't have an app
ကျွန်တော်လုပ်တဲ့ Google ဝင်ဆောင်မှုတွေအားလုံးကိုသုံးရပါတယ် YouTube ဆိုရင်တစ်ချိန်လုံးသုံးနေရတော့ YouTube app မရှိဘူးဆိုရင်တစ်ခါသုံးနေတိုင်း internet browser တွေကနေတစ်ဆင့်သွားရပါတယ်အချိန်ကုန်ပါတယ်ကျွန်တော်တို့ကလိုတဲ့ app တွေထည့်လို့မရဘူးဆိုရင်တော့ဒီဖုန်းကိုသုံးပြမှာမဟုတ်ပါဘူ
း Huawei ဖုန်းတွေကိုအာရှနဲ့ဥရောပမှာ Samsung ဖုန်းတွေပြီးရင်လူသုံးအများဆုံးပဲကိုသားညုံရအဲ့ဒါကြောင့်လဲ Mate 30 ဖုန်းတွေကို Germany မှာမိတ်ဆက်တာလေဥရောပတလွားမှာ Huawei smartphone တုံးတဲ့သူက3500လောက်ရှိတယ်
။လောလောဆယ် Google App တွေ Google ဝန်ဆောင်မှုတွေမပါတော့တဲ့ Huawei ဖုန်းသစ်တွေကိုကောင်းကောင်းကြော်ညာနိုင်တော့မှဝယ်သူတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့လိလာသူအတော်များများကထောက်ပြနေကြတယ်မဆူမမော။ Huawei ကဒီ Mate 30 smartphone ကိုမိတ်မဆက်ခင်သူတို့ကိုယ်ပိုင်လုပ်တဲ့ chipset ကိုလည်းရင်ပွဲထုတ်ခဲ့သေးတယ်ဗျ
။ Kirin 990 လို့နာမည်ပေးထားတဲ့ဒီ chipset processor က Huawei ဖုန်းသစ်တွေရဲ့အုံနောက်လို့ပြောရမှာပါ။Kirin 990 chipset ကလက်မကွန်လောက်ပဲရှိပေမဲ့ဖုန်းတစ်ခုလုံးရဲ့စွမ်းဆောင်ရည်ကအဲ့ဒီ chipset ပေါ်မှာအခြေခံတယ်လေ battery အစားတက်တာရဲ့ download လုံးနိုင်တဲ့နှုတ်မြန်တဲ့ AI ဉာဏ်ရည်တုမှတ်နိုင်တဲ့အပိုင်းကလည်းကောင်းတယ်စသဖြင့်အင်မတန်အစွမ်းထက်တယ်လို့ Huawei ကတော့ကြေညာထားတာပဲ
chip set တွေအပါအဝင်ဖုန်းထဲမှာသုံးတဲ့ hardware တွေကို American company တွေစီကနေဝယ်စရာမလိုအားကိုးစရာမလိုအောင်လို့ Huawei ကသူတို့ကိုယ်ပိုင်ထွင်ထားတော့ပါ Harmony ဆိုတဲ့ operating system စနစ်ကိုလည်းထွင်နေတယ်မဟုတ်လားဗျ
Harmony ကတော့အဆင်သင့်မဖြစ်သေးလို့လောလောဆယ် Android စနစ်ကိုပဲသုံးအောင်မယ်လို့ Huawei ကတော့ပြောထားတယ်။နောက် Kirin 990 chipset ကို Huawei by High Silicon Semiconductor Company ကထွင်တာ။အဲ့ chipset ထဲမှာသူများတွေမိုဘိုင်းဝင်လုပ်ထားတဲ့နည်းပညာတွေပါနေတော့ပြဿနာရှိနိုင်တယ်လို့ Mobile Geeks နည်းပညာသတင်း website က Nicole Scott ကအခုလိုပြောတယ်ရှင်
။ So even though Huawei has designed this processor themselves from the ground up, it's using patents from global companies like Arm, who's a UK
processor ကို Huawei ကအစဆုံးထွင်နေဆိုရင်တောင်နိုင်ငံတကာကုမ္ပဏီတွေရဲ့ processor ပုံစံတိဆောက်ပုံတွေကိုသုံးထားတာပါ။ Britain အခြေစိုက် AIM ကုမ္ပဏီရဲ့ processor ပုံစံတိဆောက်ပုံနည်းနည်းယူထားတယ်။ American ပုံစံတချို့လည်းယူထားတယ်။အဲ့ဒါကြောင့်အခုခီရင်လည်းပြဿနာဖြစ်နေပါတယ
်အမေရိကန်ဆိုးရွားရဲ့ပိတ်ပင်မှုတွေကြောင့်အခက်ကြုံနေရတဲ့ Huawei ကအမေရိကန်မှာမဟုတ်တဲ့တခြားဈေးကွက်တွေမှာသူ့ရဲ့ smartphone တွေရောင်းအောင်ကောင်းလို့သူ့ကိုယ်ပိုင်နည်းပညာသစ်တွေနဲ့ကြိုးစားနေပေမဲ့ခုလိုဒီပုံဆိုရင်တော့ခက်မယ်ထင်တယ်မဆင်မော
အဓိကကတော့ Android စနစ်သုံးဖုန်းတွေကိုကိုင်တဲ့သူတွေအတွက် Android စနစ်ရဲ့ဒီအခေယာကျတဲ့နည်းပညာတွေဝန်ဆောင်မှုတွေကိုတုံ့ပြန်မရဘူးဆိုရင်တော့ဖုန်းဒီဇိုင်းကဘလောက်ပဲကောင်းကောင်းအောင်မြင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင်